အမေရိကန်ကာကွယ်ရေးအသုံးစိဆိုင်ရာဥပဒေမူကြမ်းတစ်ချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒိုအာနာသုံးပြီးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတဲ့ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒါကြောင့်လဲရီပပလီကန်သမ္မတဖြစ်တဲ့မစ္စတာထရမ့်အစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေမှာသမ္မတနဲ့လွှတ်တော်အကြားထိတ်တိတ်တွေ့မဲ့အလားအလာပေါ်လာပါတယ်။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစိဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲ၊ကန့်ကွက်မဲ့88မဲနဲ့အတည်ပြုခဲ့ပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်195ရောက်တဲ့အတူရီပပလီကန်အမတ်140လို့ကပါထောက်ခံမဲ့ပြီးခဲ့တဲ့အတွက်ဥပဒေမူကြမ်းကိုအတည်ပြုလိုက်နိုင်တာဖြစ်ပြီးဒီထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီဒီယိုကိုကြော်လွှားနိုင်ခြင်းရှိပါတယ်။အခုဆိုရင်တော့ရီပပလီကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းရောက်သွားပြီဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကာလအတွင်းသူ့အပေါ်ဘလိုက်နှစ်ကိုခဲ့တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုထားတဲ့ဆိုရှယ်မီဒီယာကွန်မြူနီတွေကိုရည်ရွယ်ချထန်းချက်ဥပဒေမူကြမ်းထဲမှာမပါရင်ဗီဒီယိုသုံးပယ်ချမယ်လို့သမ္မတထရမ့်ကထပ်ပြောအပြီးနိုင်ငံပိုင်းလူတွေမှာပဲအောက်လွှတ်တော်ကမဲခွဲအတည်ပြုခဲ့တာပါအမေရိကန်မှာကျော်စနစ်ကိုထောက်ခံခဲ့တဲ့ Confederate ခေါင်းဆောင်တွေကိုဂုံပြုမှဲ့ခေါ်ထားတဲ့စစ်စခန်းတွေရဲ့နာမည်တွေကိုပြန်ပြောင်းမဲ့ပြဋ္ဌာန်းချက်တရဥပဒေမူကြမ်းထဲမှာထည့်သွင်းထားတာကိုဖြုတ်ပစ်ဖို့လဲသမ္မတထရမ့်ကတောင်းဆိုထားတာပါသမ္မတထရမ့်ကဗီဒီယိုသုံးမယ်ဆိုရင်အဲ့ဒီဗီဒီယိုကိုကြော်လွှားနိုင်အောင်လုပ်သွားမယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဝါရှင်တန်ဒီနယ်အောက်လွှတ်တော်အမတ်အဒမ်စနစ်ကပြောပါတယ်